ကြည်တော်နေဆမှုတိုင်ငံများထစ်သည့်အစည်းအဝေးကိုရောမမြို့မှာအခုဒီနေ့ဒုတိယအနေနဲ့နောက်ဆုံးနေ့ဖြစ်ကျင်းပရမှာတော့ရာသီဥတုဖောက်ပြန်မှုကြောင့်ကမ္ဘာကြီးကိုချိန်ချောက်မှုတွေကိုဘယ်လိုကန့်ကွက်မလဲဆိုတာကိုကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေကဆွေးနွေးကြပါတယ်။ဒါပြီးတော့အခုအပတ်ထဲမှာပဲ Scotland Glasgow မြို့မှာဥတုရာသီဆိုင်ရာကုလထစ်သည့်ဆွေးနွေးပွဲကိုလည်းကျင်းပဖို့ရှိနေပါတယ်။ကမ္ဘာကြီးရဲ့ပူးနှင်းမှုကိုဆက်မှုခက်မတိုင်ခင်အခြေအနေထက် 1.5 degree Celsius အလိုမှာပဲကန့်သတ်ထားနိုင်လို့အရေးကြီးဆောင်ရမယ့်ကိစ္စရပ်တွေကိုကမ္ဘာခေါင်းဆောင်တွေကကတိကဝတ်ပြုကြဖို့ရှိနေတာပါ။2015ခုနှစ် Paris သဘောတူညီချက်အရဆိုရင်ကမ္ဘာ့ရဲ့အပူချိန်ကိုဆက်မှုမထုံးကားခင်ကာလကထက်အလွန်1 degree Celsius အောက်မှာထားဖို့သဘောတူထားကြတာပါ။ကမ္ဘာမှာဖက်လုံတန်းကိုထုတ်လွှင့်မှုရဲ့၃ပုံ၂ပုံကျော်ဟာနိုင်ငံ16နိုင်ငံနဲ့ဥရောပသမ္မတတို့ကထုတ်လွှင့်နေတာဖြစ်တဲ့အတွက်ကမ္ဘာကြီးမှာကာဗွန်ထုတ်လွှင့်မှုရောကြရေးအတွက်ဒီနိုင်ငံတွေအပြည့်ထုတ်ဖို့လိုအပ်နေပါတယ်။အခု G20 အစည်းအဝေးအပြင်ပါမှာတော့ကမ္ဘာကုန်သွယ်ရေးကုန်ပစ္စည်းထောက်ပို့တဲ့အကြက်တဲဖြစ်ရှိနေတဲ့အတွက်အစည်းအဝေးတက်ကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဥဆောင်ကျင်းပဖို့ရှိနေပါတယ်။အခုဒီအစည်းအဝေးကိုဥဆောင်ကျင်းပတဲ့ G20 နိုင်ငံတွေဟာဆိုလို့ရှိရင်ကမ္ဘာရဲ့ဒီထုတ်လုပ်မှုအသက်ရှင်ထုတ်ကုန်ရဲ့80%လောက်ရှိတယ်လို့ပဲကမ္ဘာကုန်သွယ်မှုရဲ့85%လောက်ရှိတာဖြစ်ပါခင်ဗျ။